ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားပြီးလူမျိုးစုကွဲပြောက်အောင်လှုပ်ဆောင်တဲ့မြန်မာနိုင်ငံကစစ်ဘက်ထိတ်တန့်ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့ဆိုပြီး HRW လူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကလုံခြုံရေးရဲကင်းစခန်းတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်စီးနင်းတက်ခတ်ခဲ့ပြီးလူအစုလိုက်ပြုံးလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးကြတာနဲ့ပတ်သက်လို့အရက်သားအများအပြားပါဝင်တဲ့အစိုးရအဖွဲ့ထက်စစ်တပ်မှပို့ပြီးတော့တာဝန်ရှိကြောင်းလူအခွင့်အရေးအဖွဲ့တွေကထောက်ပြကြပါတယ်။ဒီအကြောင်းကိုတော့ကွန်အောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့မြန်မာနိုင်ငံတက်မတော်ထိတ်တန့်တာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့ Human Rights Watch HRW လူခွင့်ရေးအဖွဲ့ကြီးကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကုလလုံခြုံရေးကောင်စီအနေနဲ့ဘလို့တုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးရမှာကုလအတွင်းမှူးချုပ် Antonio Guterres ကိုပါဖိတ်ကြားပြီးရခိုင်ပြည်နယ်ရင်းကအခြေအနေတွေကိုရှင်းလင်းတင်ပြစေတာမျိုးဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်ကြောက်ကြနေတဲ့နိုင်ငံတွေအနေနဲ့လုံခြုံရေးကောင်စီရဲ့ရည်ရွယ်မှုကိုဆောင်ဆိုင်မနေပဲတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်စစ်ဘက်ခေါင်းဆောင်တွေအပေါ်ခရီးသွားလာခွင့်နဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့စရာတွေပြုလုပ်ကြစေလို့ကြောင်း HRW ကတိုက်တွန်းပါတယ်။အာရှရေးရဒုတိယညွှန်ကြားရေးမှူး Phil Robertson က
Everybody knows he's the commander of the Tatmadaw. Of course he's responsible. He has command responsibility for whatever the Tatmadaw does.
သူကတက်မတော်ကိုကဲအုပ်ချုပ်သူတယောက်ဖြစ်တယ်ဆိုတာအလုံးသိပါတယ်။ဆိုတော့တက်မတော်ကဘာပဲလုပ်လို့သူ့မှာဒါဝင်ရှိပါတယ်။ဒါကြောင့်လည်းနဲ့ရောင်းချမှုတွေပြိပင်ဖို့တက်မတော်နဲ့တစ်ဖက်စီးရဲရပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရက်ဒီရှက်ဆဲပြဖို့ဗိုလ်ချုပ်ကြီးတွေဗိုလ်မှူးကြီးတွေနိုင်ငံကြားသောလောက်ဝင်နေပြိပင်ပြဖို့တောင်းဆိုပါတယ်။ဒါအပြင်မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကိုင်မှုကိုလည်းပိတ်ပစ်ပြီးတော့ပြင်းပြင်းထန်ထန်ရေးယူသင့်ပါတယ်။သူတို့အနေနဲ့လူမျိုးစုတစုလုံးကိုအဲ့ဒီဒေသအတွင်းကနေရှင်းလင်းပစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ၄သိန်းကျော်ထွက်ပြေးအောင်လုပ်တာမျိုးဆက်လုပ်လို့မရဘူးဆိုတာသူတို့သိဖို့လိုပါတယ်။
ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေနေဆက်ဖြတ်ကျော်ထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့နိုဘယ်ကြီးကြီးဆုရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ဘာမှထုတ်ဖော်ပြောကြားခြင်းမရှိသေးတဲ့ပေါ်နိုင်ငံတကာကဝေဖန်ပစ်တင်နေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်းသူသားလျင်မြန်မာဒီမိုကရေစီရဲ့ကူးပြောင်းမှုမှာအရေးပါဆုံးသူဖြစ်တဲ့ဆိုရာကိုသတိပြုကြဖို့ပြောကြားမှုတွေလည်းရှိနေပါတယ်။လက်ရှိအခြေအနေအားရှုပ်ထွေးလာတာကြောင့်မြန်မာနိုင်ငံရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်အနေနဲ့သတိထားပြောဆိုနေရတာဖြစ်တယ်လို့ Robertson ကသုံးသပ်ပါတယ်။
I think that she is probably concerned that if she says something that will make her
ကိုပြောလိုက်တာကိုလူတွေကညှိုးညင်းမှဆိုးပြီးတော့ဘာမှမပြောတာလို့ထင်ပါတယ်။ဘာလို့လဲဆိုတော့တက်မတော်မဘာသားနဲ့လူတချို့ကရိုဟင်ဂျာမုန်တီးဆန့်ကျင်လို့ဆိုနေတာကြောက်ရယ်။နောက်တစ်ခုကသူ့ဘော်နိုင်ငံရေးအရာလဲထောက်ခံမှုကြာစင်တာမျိုးမလိုရတာလဲဖြစ်နိုင်ပါတယ်။တကယ်တော့အရေးကြီးဆုံးကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ခန့်ကန်တာပါ။2008ခုနှစ်ဖွဲ့စည်းပုံဥပဒေအရလုံခြုံရေးရာကိစ္စရပ်တွေနဲ့ပတ်သက်လို့တက်မတော်မှသာတာဝန်ရှိပြီးဒေါအောင်ဆန်းစုကြည်မှလည်းအဲ့ဒီလုံခြုံရေးကိစ္စရပ်တွေနဲ့ပတ်သက်လို့လုံပိုင်ခွင့်ကန့်သန့်နဲ့ရှိနေတာပါ။
ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ16ရက်အတွင်းဂျိုရုကရရှိတဲ့ပုံတွေအရရခိုင်ပြည်နယ်မြောက်ပိုင်းကရွာပေါင်း200ကျော်ဟာမီးလောင်ပျက်စီးခဲ့တယ်လို့ HRW ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကသူတို့နေအိမ်တွေကိုလုံခြုံရေးတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးကြတယ်လို့ပြောတယ်လို့မြမအစိုးရဘက်ကလည်းအာစာအကြမ်းဖက်သမားတွေနဲ့ရွာသားတွေဟာသူတို့နေအိမ်သူတို့မီးရှို့ကြတယ်လို့တုံ့ပြန်ပြောဆိုပါတယ်။အခုကမှကလင်းငယ်တွေမျိုးသမီးတွေအများပြားပါဝင်တဲ့မွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကယာယီလက်ခံနေရထားပြီးပေမယ့်သူတို့အားလုံးဟာမြန်မာနိုင်ငံကိုပြန်ရမယ်လို့ပြောထားပါတယ်မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့နိုင်ငံသားစစ်စစ်မှုတွေလုပ်ပြီးတဲ့အခါမှာပြန်လည်လက်ခံသွားမယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ဒေသတွင်းနိုင်ငံတွေအနေနဲ့လည်းမြန်မာပေါ်ဝိုင်းဝန်းတိုက်တွန်းတာတွေလုပ်ကြဖို့ Robertson ကအကြံပြုပါတယ
် The problem is that Burma uses its policy uses its
မြန်မာနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နဲ့အာဆီယံဒေသကနိုင်ငံတွေအတွက်ပြဿနာရင်ဆိုင်ရမယ်မူဝါဒမျိုးနဲ့သွားနေတာကြောင့်အာဆီယံဖွဲ့အင်ဒိုနီးရှားထိုင်းနဲ့တခြားနိုင်ငံတွေအနေနဲ့အခုလိုလူတွေလုံချင်းနဲ့ထွက်ခွာနေကြတဲ့အခြေအနေတွေနဲ့ပတ်သက်လို့ပုံမှန်လင်းလင်းထောက်ပြကြစီလိုပါတယ်ဒီလိုမှမဟုတ်ရင်တော့အဲ့ဒီလူတွေအဲ့ဒီဒေသကနေလေလေနဲ့ထွက်ပြေးလာမှဟုထပ်တွေ့ရနိုင်ပါတယ
်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတယ်ဆိုတော့ကုလသမဂ္ဂကပြောနေတဲ့အရေးအတွက်အားလုံးကိုမြန်မာဘက်ကထွက်ပြေးလာသူတွေဟုတ်မဟုတ်မြန်မာတာဝန်ရှိသူတွေကအတိမပြည့်ပါဘူးလေလင်းကျော်ရှိတဲ့ဒီအရေးအတွက်အားလုံးဟာမြန်မာနိုင်ငံကထွက်ပြေးသူတွေမဖြစ်နိုင်ဘူးလို့လည်းသုံးသပ်သူတွေကယူဆပါတယ်မနက်ဖြန်စက်တင်ဘာလ19ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာရခိုင်ပြည်နယ်အရေးပဋိပက္ခနဲ့ပတ်သက်လို့ပထမဆုံးအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းတရပြောကြားဖို့ရှိနေတာကြောင့်ဒီမိန့်ခွန်းနဲ့ပတ်သက်လို့အားလုံးကစောင့်ကြည့်နေကြပါတယ်ခင်ဗျာ